ချမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်တွေကကျေးရွာတွေမှာဒေသခံတွေမိုင်းထိရာတွေပုံများလာတာကြောင့်တိုက်ပွဲအတွင်းမှာမိုင်းကိုအသုံးမပြုဖို့နှစ်ဖက်လက်နက်ကိုင်အဖွဲ့တွေကိုကူညီကယ်ဆယ်ပေးနေသူတွေကမြစ်တာရက်ခံနေပါတယ်။တပ်မတော်ဘက်ကတော့တိုက်ပွဲတွေအတွင်းမှာလုံခြုံရေးအရသာမိုင်းကိုအသုံးပြုပြီးတော့တစ်ဖက်လက်နက်ကိုင်အဖွဲ့တွေဘက်ကလက်လုံမိုင်းတွေကိုရှင်းလင်းပေးနေရတယ်လို့ဆိုရတယ်။အကြောင်းပြေဆုံးကိုတော့ VOA သတင်းတောက်စုစုကမေးမြန်းပြီးသတင်းပေးပို့ထားပါတယ်။
တပ်မတော်နဲ့တောင်းလန်နဲ့ကိုင်း PNN တို့ကြားတိုက်ပွဲဖြစ်ပွားနေတဲ့နမ်ဆန်မြို့နယ်တွေကကြီးရွာတွေမှာဒေသခံတွေမိုင်းထိလို့ဒဏ်ရာသေဆုံးသူအခုလာတဲ့မှာခက်ဆိတ်ဆိတ်ဖြစ်လာတယ်လို့တိုက်ပွဲအတွင်းနေရာဆုံးဟာသူတွေကိုကူညီပေးနေတဲ့ကျောင်းမဲမြို့နယ်ဇီဝိတလူမှုကူညီရေးအသင်းဥက္ကဋ္ဌဦးတင်မောင်သိန်းကအခုလိုပြောပါတယ်
ဒီဒီမလာတယ်မလို့လည်းနဲ့စိတ်ကြတယ်ကဒီလိုလူလည်းရှိတယ်တန်ရတယ်လူလည်းရှိတယ်ပေါ့အမားကဒီပြည်စင်မှာစစ်လမ်းကြောင်းကျနေတဲ့နေရာဒီမှာကရှိတယ်ကြွားသူရသားတွေပေါ့ဒေသခံတွေကတော့မိုင်းဟန်ကြီးဆိုရရတာအမားကကျန်တဲ့နေရာဒီမှာတော့ဒီပြည်စင်တွေမရှိပါဘူးစစ်ပြည်တော်တော့ကျွန်တော်တားဆီးလို့မရနိုင်ဘူးပေါ့ကျွန်တော်တို့အနေနဲ့မစွမ်းနိုင်ဘူးပေါ့သို့တော်လည်းပဲမိုင်းသုံးပြီးတော့မှစစ်တိုက်နေတဲ့ပုံတရားကိုတော့ကျွန်တော်တို့လက်မခံပါဘူးပေါ့အဲ့တော့မိုင်းမသုံးပါနဲ့လို့ကျွန်တော်မြစ်တရခံပါတယ်ဒီမိုင်းကိုဒေဒကပဲဖြစ်ဖြစ်ဒေဖွဲ့ကြီးဖြစ်ဖြစ်မတုံ့ပြန်ချင်ပါဘူးဗျာ။ ticket တော်ကြီးရွာသားတွေကို ticket ကြတာပါ။
တိုက်ပွဲအတွင်းမှာတပ်မတော်အနေနဲ့လုံခြုံရေးအတွက်ပါမိုင်းကိုအသုံးပြုပြီးစခန်းရောက်သိမ်းတဲ့အခါမိုင်းတွေကိုတခါတည်းဖြုတ်သိမ်းသွားတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးတာဝန်ခံဘူမှုချုပ်စော်မင်းထွန်းကပြောပါတယ်
။တပ်မတော်အနေနဲ့ကတော့ဒီလိုမိုင်းအသုံးပြုတာမရှိဘူးလို့မမြင်ပါဘူး။မိုင်းအသုံးပြုတာရှိပါတယ်။ခံစစ်တက်တဲ့အတွက်ပဲမိုင်းအသုံးပြုပါတယ်။ကျွန်တော်တို့ရစခန်းလုံခြုံရေးပဲစခန်းသားပဲကျွန်တော်ထောက်မှာများတယ်။ကြီးရတယ်ကျွန်တော်စမ်းပြီးအကြောင်းမျိုးမျိုးကြောင့်တွေ့ကြောင်းရမယ်။ရုပ်သိမ်းရမယ်ဆိုလို့ကျွန်တော်မိုင်းတွေထုတ်သိမ်းရတာပေါ့။ခုနောက်ပိုင်းမှလည်းပြပါလိမ့်မယ်။မိုင်းရှိတဲ့ဟာအများကြီးကတော့ချားလက်နဲ့ကန်ဖွဲ့ပြီးထောင်တာများပါတယ်။သူတို့ရဲ့မိုင်းဆိုတာကလည်းကျွန်တော်တို့ကစနစ်တကျထုတ်လုပ်ထားတဲ့မိုင်းမျိုးပေါ့။ဒီလိုမိုင်းအမျိုးသားမျိုးတွေဖြစ်တယ်။ဒါကြောင့်မလို့သူကတော့တွေ့ရင်လည်းထုတ်သိမ်းရတာမျိုးပေါ့ခက်တာရှိပါတယ်။ဒါမှမဟုတ်ဆိုင်တယ်လေစနစ်ကန်ဖွဲ့ရဲ့မိုင်းကြီးကိုကျွန်တော်တို့ကထုတ်သိမ်းတာမျိုးလုပ်တာတော့ရုပ်ပေါ်မှာကထုတ်သိမ်းတာလုပ်တာမျိုးရှိတယ်။အတော်တန်းမှာတွေ့ရင်တော့အများအားဖြင့်ကတော့ကျွန်တော်တို့ကဒီမိုင်းမျိုးကိုအဝေးကနေပြီးပြစ်ခတ်ပြီးခဲတာတော့အဝေးကနေပြီးကြဆက်မဲ့လုပ်တာတော့အဲ့လိုမျိုးပဲလုပ်ဆောင်နေရှိပါတယ်။
နောက်ဆက်မှာဒေတာခံတွေမိုင်းထိတာများတာကြောင့်နေမြေလုံခြုံရေးနဲ့ပတ်သက်ပြီးစိုးရိမ်နေကြပါတယ်။နေစဉ်သွားလာရေးအတွက်လည်းမိုင်းရံရည်ကိုကြောက်နေရတယ်လို့နမ်ဆန်ဒေတာခံလွေအေးမိုင်ကပြောပါတယ်
။တကယ်ကိုနမ်ဆန်ကသလို့ဆိုရင်သွားချင်တဲ့လမ်းကိုပိတ်နေလို့ဖြစ်နေတာကတကယ်ကိုစိတ်ကြောက်နေရန်ထိုးတယ်။ဖြစ်နိုင်တော့တို့တကတပတ်ဖြစ်နေဆိုဖြစ်တာဖြစ်စီကဖို့ဆက်ရှိတာဖို့ပြီးပိုက်ဆက်ရှိတာပိုက်လိုက်အဲ့ဒီမိုင်းလေးစောက်မထောင်တော့အကောင်ဆုံးပဲအခုစစ်ကြောင်းနဲ့ရန်ထိုးတယ်မသွားလာရမှာသမားသမားကဒီနေ့ခက်လက်လိုက်ဘူးမာပြီသူကစစ်ကြောင်းမထိုးလို့ညင်သွားပြီးတပတ်နှစ်ပတ်လောက်တော့မှသမားနေနေတော့နည်းနည်းစိုးရိမ်နေတာတော့ရှိသေးတယ်အဲ့ဒီမိုင်းလေးကဘယ်နာမှရှိသေးလဲဘယ်နာနဲ့မှပဲဖက်ဖက်ကပဲလို့ထောင်ထားမှစိတ်ထဲမှာလည်းတော့မလို့ဒီအောင်ရင်ဖြစ်တာပေါ့ကွာတဲလဲစိတ်လုံးချုံမှုလည်းမရှိတော့ဘူးတော့သမားမြင်ရတော့
နမ်ဆန်မှာတပ်မတော်နဲ့ DNA နေကြဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းနေရပြန်သူတွေရှိနေပေမဲ့နေမြင့်ရှင်းလင်းရေးအပိုင်းနဲ့ပတ်သက်ပြီးမိုင်းအန်ရဲကိုတော့ဒေသခံတွေကြောက်လန့်လို့နေပါတယ်။အခုနှစ်ဒီဇင်ဘာလပိုင်းအတွင်းမိုင်းထိလို့တန်ရာရရှိသူနဲ့တိုက်ဆုံသူ10ဦးမိသားရှိနေပြီလို့ဒေသခံတွေကပြောပါတယ်။